တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်သံတွေတင်ပြရမယ့်အလှရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ရှမ်းပြည်နယ်ကလန္ဒရာစီမံကိန်းတွေမှာအင်ဂျင်နီယာတွေစီမံသားအရာရှိတွေလက်စားနေသေးတဲ့အကြောင်းပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
ဒီရှမ်းပြည်နယ်လန္ဒရာလုပ်ငန်းတွေဒီဌာနအင်ဂျင်နီယာတွေကလုပ်ငန်းမလုပ်အပ်ခင်မှာပဲသူကအဲ့မှာ19ရာခိုင်နှုန်းကိုဌာနဆိုင်လူကြီးတစ်ခုချင်းတွေအတွက်ချက်ယူလိုက်တယ်ပေါ့အဲ့ထဲမှာလည်းရှမ်းပြည်နယ်စီမံသားရေးဌာနကဒုတိယအင်ဂျင်နီယာမူကြီးပေါ့ချက်တော့ထားတဲ့ဌာနငွေအောက်မှာသူလက်မှတ်ထိုးထားတာပေါ့နော်လက်မှတ်ထိုးထားတဲ့ဟာတွေအကုန်လုံးက2015ဘာဂျက်နဲ့ဆက်ရတဲ့ပြည်ထူပြီးတော့ကျွန်တော်တန်ရလာပေါ့နော်ခုကအဲ့လိုပါဆန်းလို့မပြောရဘူးတခါကြည့်လို့ပြောပါဆိုပြီးတော့တခါကြည့်ယူတယ်ဆိုပြီးတော့မှလေသူကယူနေတာပဲကြာရှမ်းပြည်နယ်စီမံရေးအကုန်လုံးကမြို့နယ်22ဖွင့်နေရှိတယ်ဆိုတော့မြို့နယ် EO တွေလည်းယူတယ်မြို့နယ် EE လည်းယူတယ်တခါပြည်နယ်ကအင်ဂျင်နီယာမူကြီးကြတော့လေသူကမြို့နယ်တွေအကုန်လုံးပေါ်ကနေပြီးတော့မှသူပါဆန်းယူတာပေါ့နော်အဲ့လိုပြည်နယ်ညွန်ကြိုက်မှုကြတော့သူကရှမ်းစီမံရေးစီမံဘောကအကုန်လုံးမြို့နယ်တွေပေါ်အကုန်လုံးကနေသူကနေဆိုဒီကရမငါကြီးပါပေါ့ဒီအစိုးရတေးမတက်ခင်မှာတောင်ကြီးမှာလေစိန်ပေါင်း2500နဲ့လမ်း5လမ်းဆက်တယ်ပေါ့နော်ဆက်တော့သူတို့ကဟိုအုပ်မျိုးသားဆိုရင်300နဲ့300နဲ့300နဲ့မလုပ်တော့ဘူးနဲ့သူတို့ကဈေးချိုတဲ့65ကျပ်တယ်လို့ဟာသူအဲ့လိုတွေနဲ့လုပ်တယ်ဗျအစိုးရဘက်ကတင်ပြတယ်ဒီလမ်း5လမ်းကလုပ်ငန်းချင်းတယောက်ကလည်းပြောတယ်သူတို့300ပစ္စည်းတိုင်းဆိုရင်စိန်ပေါင်း1000ခွဲဆိုရင်လောက်တယ်ပူတော်ပူတယ်လို့တင်ပြတယ်ကအစိုးရဘက်အစ်စ်ကလည်းဆက်တယ်300 900လောက်အားရမယ်ပါညာဆိုပြီးတော့မှအခုနောက်ပိုင်းကျတော့သူတို့ကဘယ်လိုများဝင်နေပြီးတော့အတန်အကုန်လုံးပျောက်သွားတယ်ဒီချမ်းမြေနယ်မှာတော့ဖြစ်နေတာတွေအများကြီးပဲကြဒီစီမင်းနဲ့ပတ်သက်လို့ရှိရင်တော့ဆိုရင်စီမင်းညမှုကနေပြီးတော့မှအဲဒီချမ်းမြေနယ်မိုင်းနောက်ဘက်မှာလူမျိုးပျောက်သွားတာလည်းရှိတယ်ဗျသူတို့တာဝန်မယူဘူးပေါ့နော်ဒီဝါသားလည်းမသိဘူးခုချိန်ကြီးလည်းသူတို့ဘာမှလုပ်ပေးခြင်းမရှိဘူးပေါ့အ
ဲဒီချမ်းပြည်နယ်မှာပဲတောင်ကြီးမြို့နာကရွာတွေမှာလျှက်စစ်မီတပ်ဆင်ပေးမယ်ဆိုပြီးလူလူစီကငွေတွေကောက်ထားပေးမယ်လျှက်စစ်ဌာနကခုချိန်ထိအဆင်ပြေအောင်လုပ်မပေးသေးတဲ့အကြောင်းကိုလည်းဒေသခံတယောက်ကပြောပြလာပါတယ
်တောင်ကြီးနယ်ဆိုရင်19မိုင်မိုင်နဲ့ဆက်ရွေးရကျွန်တော်တို့အောက်ရှိမှာတော့4ရွာ5ရွာပေါ့ဗျကော်မတီကနေမှာကိုသူကိုရအောင်တဲ့စနစ်ကတော့9ဒိန်း7ဒိန်း10ဒိန်းအဲ့လိုပြီးရတယ်ရွာမှာလက်ရှိခေါ်မှာ35နှစ်လုံးကမီလီယံကော်မတီဆိုပြီးတော့မှကိုသူကိုထားနဲ့ပေးထားတာရှိတယ်အဲ့အပြင်ကိုကျွန်တော်တို့အုပ်စုမှာတောင်းကြီးရွာမှာဒီမြရသေးတဲ့အိမ်က6ရွာလောက်ရှိတော့ကျွန်တော်တို့အဖွဲ့အနေမှာအစိုးရစီကိုဘတ်ဂျက်လမ်းတောင်းတော့ဆပေးလိုက်ရယ်924ဒိန်းအပြင်ကိုပါပါမှာ35နှစ်လုံးချပေးတယ်ဒါပေမဲ့အဲ့ဒါလည်းပဲဒီကော်မတီကနေမှာလာလုပ်ပေးသွားပြီးသွားပြီအကွာတာအားမလုံလောက်တယ်လို့လို့မိတို့ကမလုံလောက်တယ်လို့နဲ့အခုမရဘူးငားလာလောက်ရှိလားမိလေးကလည်းမေးလိုက်ကြတော့လည်းဆက်ပေးလိုက်တဲ့အစီလိုက်ကလည်းခေါ်ပါတလုံးမှပေးနေတော့မယ်ဆိုတော့ဘယ်လိုမှမနှံ့ဆက်လို့သူတို့မပေးသေးဘူးဆိုတာအကြောင်းပြပြီးတော့မှဒီတိုင်းနဲ့ရက်ထားပေးတာလေဘာဖြစ်ကြရင်ဆက်လုပ်ပြရမယ်ဆိုပြီးတော့ရက်စခါနာတော့ဒီလိုပဲချိုးသိပ်ထားရတယ်ကျွန်တော်တို့
တကြံတွင်အလုတ်ပိတ်ရဲ့အိမ်ပြန်ကြတဲ့အခါမိထားဝန်ထမ်းကယထာလက်မှတ်ကိုတရားဝင်သတ်မှတ်နှုန်းထက်ပိုယူတဲ့အကြောင်းကိုလည်းအလုတ်သမားတစ်ယောက်ကပြောပြပါတယ်
ကျွန်တော်တို့ကအလုပ်ပေးရရပြန်လာပေါ့ငွေကနေပြီးတော့စီယူသွားရတာကိုရနေကျွန်တော်အစောစောလာတယ်လာပြီးတော့ဖက်လိုက်တယ်စစ်နိုင်တော့ကိုရနေရထားတာနေ့တနေ့ဒီကန်ကိုပူတာရနေပြီးတော့ဘိုးအနောက်ချမ်းတဲကုန်းမြို့နယ်ကိုလာတာဒီရလက်မှန်ပုံမှန်1650လေ1650ကိုကျွန်တော်တို့အမှန်လက်မှတ်ဖြတ်တော့2000ပေးခဲ့ရတယ်လက်မှတ်မှာမပါဘူးဒါပေမဲ့စာကတ်ထားတယ်အမှန်ဘေးကိုဘလောက်ဘလောက်ဈေးနဲ့ဘလောက်ဘလောက်ဆိုတာပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီနက်တလင်းရောက်တော့အဖွဲ့ရ7ယောက်ပါတယ်လေ7ယောက်လုံးကမပြီးဘူးနဲ့10ယောက်ကပေးရတယ်1000ပေးလိုက်ရတယ်ကျွတ်သေးဆိုတော့ဘာလည်းမသိဘူးသူ့ပြရမှာတဲ့အာကျွန်တော်ကတော့သားဆိုတော့မသိဘူးအပြလိုက်ရတယ်6650တက်မှတ်တိုင်းတက်မှတ်ထားတဲ့အတိုင်းပေါ့နော်ပုံမှန်ကန်ပဲဖြစ်ဖြစ်နေတာပေါ့
ဘကိုးတိုင်းအနောက်ချမ်းမိုးညိုမျိုးကမြင့်မခချောင်းတရာဖြတ်ခါနဲ့ပတ်သက်လို့ဒေသခံစီပင်သားရကခြေလှယ်နေတဲ့အကြောင်းကိုလည်းမြို့ကန်တူဦးကအခုလိုပြောပြပါတယ
်ဘကိုးတိုင်းဒေသကြီးသားဦးကြီးခိုင်မိုးညိုမျိုးမှာမြင့်မခချောင်းဟိုပကန်းဒီပကန်းဟို6000လောက်ရှိတဲ့ဟာကိုဆက်သွယ်ရတာပေါ့ခင်ဗျဟိုမိတ်ကရန်ဆိုတဲ့ရွာကတချမ်းကအရှိဘကန်းကြတော့အုပ်ဖူပိုင်းပါလေခင်ဗျအနောက်ဘကန်းချမ်းကြတော့မုံညိုပိုင်းပါလေအဲ့ဒါကကရွာနှစ်ရွာရဲ့ကြားမှာရှိပါလေ၃လပိုင်း9ရက်နေ့ရလေးပြီးတော့လာမယ့်နေ့၃လပိုင်း31ရက်နေ့ရှိမုံညိုမြို့နယ်ကမြို့နယ်စီကလေလံဆွဲခိုင်းတာဒါရုစိတ်လေလံလို့ပြောပြီးတော့သဒ္ဓါလေးထိုးလေပြီးရပြီးတော့တန်ကြယ်တစ်စီးကိုအပေါ်အပြန်900တစ်ခေါက်ကအူပြောတာဒီနေ့ကို100ခေါက်တော့လေ100ခေါက်ပြီးရပါနွားလေးလေးလေးပဲဘဝ900ပြန်900တောင်းပါလေဒီနေ့လို့3လေးခါမဟုတ်ဘူး3လေးခါပြီးရပါညီတူကနေပြီးတော့လို့တော့ကိုယ်တိုင်နဲ့ပြပြတော့ဒါတွေကမဖြစ်သင့်ပါဘူးဆိုပြီးတော့ကျွန်တော်တို့နိုင်ငံတော်ရဲ့ကြတဲ့အခွန်ငွေလည်းပဲကျွန်တော်တို့ပြည်သူကနေဆောင်မှမယ်တရားကိုလည်းကားသွားနိုင်အောင်ကျွန်တော်တို့ပြည်သူကနေပြီးတော့ပြုလုပ်မယ်လမ်းတွေလည်းကြီးပြီးတော့နိုင်ငံတော်ခွန်ပြေးပေးပါမယ်လို့ပြောတော့ဒီချိန်နဲ့နဲ့ပြေးတော့မလို့လို့နဲ့ခုအနားလည်းကြရတော့ကြရောတိုင်းပြည်တိုင်းဝန်ကြီးဦးမမောင်ကမပေးတာတွေ့ကျွန်တော်တို့မပေးရတာပါတဲ့ပြည်ပြည်ကဦးကြီးကဝန်ကြီးရဲ့အပိတ်ကြောင့်ကျွန်တော်တို့လောက်တာတဲ့အပိတ်မှပြုတာပြုတာမဆိုင်ဘူးဆိုပြီးတော့ကျွန်တော်စီပြင်မယ်တော့လေလံဆိုးရပါတယ်
မန္တလေးတိုင်းမလှိုင်မြို့နယ်မှာကျေးလက်ဖုံမြူရီကခင်းတဲ့လမ်းတွေမှာရေမြောင်းတွေကိုလိုအပ်တာတည်းပို့ပြီးချဲ့ထားလို့အနာဂတ်မှာအန္တရာယ်ရှိမှာကိုစိုးရိမ်နေတဲ့အကြောင်းဒေသခံတယောက်ကပြောပြလာပါတယ
်။မလှိုင်ဘက်က
ဒီနေ့16 29ဘတ်ဂျက်မှာဒီကျိလက်ကခင်းတဲ့ဒေတာလန်းတွေပေါ့လမ်းပေါင်း9ခု7ခုလောက်ကျိလက်ဒေတာဖွံ့ဖြိုးဥပဒေဌာနခင်းတဲ့လဲခင်းတဲ့ကုမ္ပဏီကမန်လီကရောင်းကုမ္ပဏီဒေတာလန်းတွေပြေးရချင်းစဲဒီနေ့ခင်းတဲ့လမ်းတွေကဘေးမှာတစ်ခက်တစ်ချက်တွေ့ရေမြောင်းတွေပါတယ်အဲ့ရေမြောင်းကြီးတွေကအခုဟာ6ပေ9ပေလောက်နဲ့ဒရောင်းရင်ရလောက်အောင်ပါစေအဲ့ဒီရေမြောင်းဒီအကျေက3ပေပဲရှိရမယ်အနက်က2ပေပဲရှိရမယ်ဒါပေမဲ့ကုမ္ပဏီကမြေကိုအဝေးကတိုက်ရမှာကြောက်တော့လမ်းပြက်နေကတ်ကုတ်တဲ့သဘောအနေကြီးတူတယ်အင်ဂျင်နီယာတွေကောင်းကောင်းမကြည့်ကြတဲ့သဘောပေါ့ဒီမြောင်းကြီးတွေအကြီးဆိုတော့မိုးရွာရင်စီးလာတဲ့ရေကကာလန်ပေးကလူထားတဲ့မြောင်းကရေထွက်တော့လည်းမရှိဘူးအထဲမှာရေတွေအိုင်းနေမှာကိုကျွန်တော်တို့စိုးရင်တာကမိုးရွာရင်လမ်းနေဒီကားနဲ့စီးရှောင်လို့မရဘူးခင်ဗျ18ပေလောက်ပဲကျဲတယ်အဲ့ဒီမှာဒီနှခမ်းသားကိုနင်းရင်ကားတွေအထဲကိုကျမှာကြည့်ရချင်းဆက်လမ်းနေဆိုတော့ကလေးတွေပါတယ်ကြောင်းသွားရင်လာရင်လည်းဒီ6ပေ9ပေရေဝင်းနေရေတွေကလည်းနောက်နေပဲဒီနေ့တာတွေပဲဖြစ်မှာကျွန်တော်တို့ကအလားစိုးတယ်ဒီမန်လေးတိုင်းနေတိုင်းလွတ်တော်ကျင်းပါတော့အဲ့ဒီကိစ္စကိုလွတ်တော်ကိုယ်တိုင်လည်းဟိုလွတ်တော်လည်းရှိမေကိုနေပိုင်းလည်းသူတို့မေးကြတယ်လို့တော့ကြားတယ်ကျွန်တော်တို့လည်းစာရီတော့တင်တယ်ဂူကြီးတော့ဘာမှလုပ်မပေးဘူ
းဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလို့သောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် burmese@rfa.org ဆိုတဲ့အီးမေးလ်ကိုပေးပို့ရင်အမြန်ဆုံးရောက်ပါတယ်တော်ရရှင်တွေပေးရခင်ပြီးငြိမ်းချမ်းကြပါစေခင်ဗျာ